ကမ္ဘာနိုင်ငံတော်တော်များများမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါရဲ့တရားမှုတစ်ခုအနေနဲ့မြန်မာနိုင်ငံမှာခရီးသွားလုပ်ငန်းက80ရာခိုင်နှုန်းထိရပ်ဆိုင်းသွားပြီဆိုတဲ့အကြောင်းကိုပြောပြပေးပါမယ်COVID-19 ရောဂါကြောင့်နိုင်ငံတချို့ shutdown လုပ်လိုက်တာ၊လေကြောင်းလိုင်းတွေကန့်တက်လိုက်တာတွေရှိတာကြောင့်မြန်မာနိုင်ငံရဲ့ခရီးသွားဝန်ဆောင်မှုလုပ်ငန်းတွေကဇန်နဝါရီလလောက်ကနေစပြီးတဖြည်းဖြည်းကျလာနေတာဖြစ်ပြီးတော့အခုဆိုရင်လုပ်ငန်းတွေက80ရာခိုင်နှုန်းလောက်အထိရပ်ဆိုင်းသွားကြပြီလို့မြန်မာနိုင်ငံခရီးသွားလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌဦးတလွင်တိုးကပြောပြပါတယ်
။ခရီးသွားလုပ်ငန်းကတော့ဟိုကျွန်တော်ထင်တယ်80ရာခိုင်နှုန်းလောက်ရပ်ဆိုင်းသွားပြီပေါ့နော်။ဟိုစပြတဲ့ January တုန်းကတော့ 20-30% လောက်ပဲထိတယ်ပေါ့သူတရုတ် market လုပ်တဲ့လူတွေစထိတယ်ပေါ့နော်ပြီးတော့ကိုရီးယားလိုက်လာတယ်ဂျပန်တို့ဘာတို့ပေါ့အဲအခု February လောက်ကျတော့ကျွန်တော်ကတဖြည်းဖြည်း Europe ဘက်ပါအချိန်မြင့်လာတဲ့ခါကျတော့ Europe market ကိုအဓိကထားတယ် Italy တို့ပြင်သစ်တို့ဒီပဲကျွန်တော်တို့ဆိုခု Spain တို့ဘာတို့ကဒီ February မှာစပြီးတော့ထိလာတယ်အဲ့တော့ 50% လောက်ကြီးတက်လာတယ်အခုဒီပြီးခဲ့တဲ့ပတ်ကတည်းကလေကြောင်းရိုင်းလိုင်းတွေကစတာဟလာကန့်တက်လာတယ်ဟိုတချို့လည်းရှတ်နိုင်ငံတွေကရှတ်ဒေါင်းလုပ်လိုက်ဆိုဥပမာဆို Spain ဆို shut တိုင်းပြီး Saudi Arabia ပြင်သစ်တို့ဟာတို့လည်း Italy တို့ဆိုလည်းဒါကနဦးတွေကဒါတော့ဆက်ပြီးတော့ shut down လုပ်လိုက်ပြီးဟို England လည်းထိလာပြီးနောက် American လည်းဟို passenger သမောတွေအစားကြလို့ပေါ့နော်ဒီဟိုတက်ဖို့ကြိုးစားပေမဲ့အချိန်ကြီးအောင်မရတဲ့ခါမှာတို့ကဘုံလုံးက return to home ဖြစ်သွားတဲ့ခါမှာကျတော့ဒါလုံးဝ 80% လောက်ကိုဖြစ်သွားတယ
်ဒီလိုရဆိုင်လာကြတယ် CNP လုပ်ငန်းတွေဟိုတယ်နဲ့ခရီးသွားလုပ်ငန်းတွေအသီးစားအလက်စားစီးပွားရေးလုပ်ငန်းတွေအတွက်အတွန်းအောင်တင့်ချာခိုင်နှုန်းနဲ့ချင်းငွေကြက်တရာဘီလီယံကိုတနှစ်တာကာလသတ်မှတ်ချက်နဲ့ထုတ်ချေးသွားဖို့အတွက်လဲမလ18ရက်နေ့ကယင်းနှိမ့်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနမှလုပ်တဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်။ COVID-19 ကြောင့်လက်တလို့စီးပွားရေးထိခိုက်မှုအများဆုံးခံစားနေရတဲ့လုပ်ငန်းတွေကိုဥစားပေးကုစားနိုင်မှုပြည်ထောင်စုအစိုးရအဖွဲ့ရဲ့ခွင့်ပြုချက်နဲ့နိုင်ငံတော်လက်ပတ်ရမုံငွေကကျပ်90ဘီလီယံနဲ့လူမှုဖူလုံရေးရမုံငွေကျပ်90ဘီလီယံစုစုပေါင်းကျပ်100ဘီလီယံကိုကနဦးမတ်တီငွေအဖြစ် COVID-19 Fund ထူထောင်ထားပြီးချင်းငွေထုတ်ချေးမှဖြစ်ပါတယ်။ဒီလိုအချိန်မှာအစိုးရကလှုပ်ဆောင်ပေးတဲ့ကိစ္စတွေနဲ့ပတ်သက်လို့ဦးတက်လွင်တို့ကအခုလိုတုံ့တက်ပါတယ်
။ဒါပြောရရင်တော့အစိုးရရဲ့ရည်တည်မှုကဒါတော်ဒီဘက်ကတည်းကဒါပထမဆုံးကြုံတွေ့ရတာပါပဲ။ချိန်ကောင်းတစ်ခုကလည်းပေါ်လာမယ်လို့အားလုံးကယုံကြည်ထားတယ်။အဲ့ဒီကာလဒါတွေချိန်ထားဖို့ကစိုးရရဲ့စနားဝင်ကြားကန်ဝင်ဖို့ကလည်းဒါတကယ်ချိန်ကောင်းဟို right time တစ်ခုလို့ထင်ပါတယ်။အဲ့ဒါလည်းကျွန်တော်တို့ဟိုဘယ်လိုပုံစံမျိုးနဲ့ခွဲဝေမယ်ဆိုတော့ကျွန်တော်ဒီစိတ်ကတော့ပြီးရင်ကြီးရမှာပေါ့နော်။
မြန်မာနိုင်ငံမှာခရီးသွားဝန်ဆောင်မှုလုပ်ငန်းစုစုပေါင်းက3000နီးပါးရှိနေတယ်လို့ဦးတက်လွင်တိုးကပြောပါတယ်။မြန်မာနိုင်ငံမှာခရီးသွားလုပ်ငန်းရှင်များအသင်းဝင်ကုမ္ပဏီက1100ကျော်ရှိတယ်လို့ဆိုပါတယ်။အသင်းဝင်ကုမ္ပဏီရောအသင်းဝင်မဟုတ်တဲ့ကုမ္ပဏီတွေကိုပါတကယ်အလုပ်လုပ်တဲ့ကုမ္ပဏီတွေဆိုရင်ချင်းဝင်ရရှိနိုင်အောင်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံခရီးသွားလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။ဝင်ဝင်မရှိတော့တဲ့ခရီးသွားကုမ္ပဏီတွေကဖြတ်သိမ်းလိုက်ရတဲ့ခရီးစဉ်တွေအတွက်ခရီးသွားရေးစီကနေကြိုတင်ရယူထားတဲ့ဇယံငွေတွေကိုပြန်ပေးရတာကြောင့်ကုမ္ပဏီတချို့ဖြတ်သိမ်းလိုက်ရနိုင်တဲ့အခြေဖြစ်လာနိုင်တဲ့အတွက်ချင်းဝင်ရယူလို့ကြောင့်မြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအတင်းကိုတင်ပြခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကိုဗစ် -19 ကြောင့်ထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့ဟိုတယ်နဲ့ခရီးသွားလုပ်ငန်းကဏ္ဍနဲ့အသေးစားအလက်စားလုပ်ငန်းတွေအတွက်အစိုးရချင်းဝင်နဲ့အခွန်ကင်းလွန်ခွင့်တွေပေးမယ်လို့ကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒီကနေ့မတ်လ19ရက်နေ့စီရင်အရာကမ္ဘာမှာကိုဗစ် -19 ဖြစ်ပွားနေတဲ့နိုင်ငံပေါင်း186နိုင်ငံရှိပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းက2000ကျော်နဲ့သေဆုံးသူစုစုပေါင်းက6000နီးပါးရှိနေပါတယ်။ကျွန်မအိတ်တနာထွန်းမှရန်ကုန်ကနေတင်ပြပို့ပါတယ်။